မြန်မာနိုင်ငံမှာလွန်ခဲ့တဲ့တပတ်လောက်ကစလို့အင်တာနက်ဆက်သွယ်မှုနှုန်းတွေအထူးနှေးကွေးနေပြီးတော့ website တွေကလည်းအရင်ကထက်ပိုပြီးတော့ဝင်ရောက်ကြည့်ရှုဖို့ခက်ခဲနေတာပါ internet ဝန်ဆောင်မှုပေးနေတဲ့ရဲနာဘုံတယ်လီဖုန်းကတော့ internet line တွေပြန်လည်မွတ်မံနေတဲ့အတွေ့အကြုံမလို့အခုလိုမျိုး line တွေပြတ်တောက်မှုဖြစ်နေတာလို့ပြောပေမဲ့တိုက်တိုက်ဆိုင်ဆိုင်ပဲရှေ့လေးလုံးရေခင်နှစ်ပတ်လည်နေ့ကအစပြုတော့အခုလိုဖြစ်တာလို့ internet သုံးသူတွေကပြောနေကြပါတယ်ဒီအခြေအနေတွေကိုတော့မတင်းတီတွေကမြန်မာနိုင်ငံကိုဆက်သွယ်ပြီးတော့စုံစမ်းထားတာဖြစ်ပါတယ်မတင်းတီတွေဆက်ပြီးတော့ပြောပြပေးပါရှင်
ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့ဩဂတ်လ9ရက်နေ့ကစလို့ internet line တွေဟာနှေးသွားသလိုပြတ်တောက်သွားတာမျိုးတွေထိဖြစ်နေတာအခုချိန်ထိပါလို့ပြောကြပါတယ်။ဒါကြောင့်မို့ရန်ကုန်က internet ဆိုင်တချို့ပိတ်ထားရတာမျိုးတွေအထီအောင်ဖြစ်နေပါတယ်။အချိန်ကြာကြာစောင့်ဆိုင်းပြီးမှသာလူသုံးများတဲ့ gmail နဲ့ gtalk တွေကအသုံးပြုနိုင်ပြီးကြံတဲ့သတင်းစာမျက်နှာတွေကိုတော့လုံးဝဖွင့်လို့မရအောင်ဖြစ်နေတယ်လို့ internet အသုံးပြုသူလူငယ်တဦးကပြောပါတယ်။ဘာကြောင့်မို့အခုလို internet ဆက်သွယ်မှုတွေမကောင်းဖြစ်နေတယ်လဲဆိုတာကိုအရင်ကသက်ဆိုင်ရာ internet ဝန်ဆောင်မှုကုမ္ပဏီကထုတ်ပြန်ကြေညာပေမဲ့အခုအချိန်ထိတော့တရားဝင်ပြောဆိုကြေညာခြင်းမရှိသေးဘူးလို့လည်းသူကပြောပါတယ
်ဒီရှင်းရရှင်းလာပေါ့နှစ်ပတ်လည်းမတိုင်ခင်မှာစပြီးရောဒီစနေရက်ရှင်းတာညနေဘက်မှာစပြီးရောနေရခင်ဗျာဒီပထမအဆမှာဆိုရင်လုံးဝဒီသုံးလို့မရဘူးပေါ့နော်ဟိုနှုံးနေမှာဒီမှာ GTOK ရယ် Gmail ရယ် Facebook ရယ်ကိုအများဆုံးသုံးကြတာဆိုတော့လေဟိုဒီအပန်းကြီးကိုသွားဟိုနည်းနည်းလေးသုံးလို့ရအောင်အရှင်းပြအောင်လုပ်ထားပြီးတော့တခြား page ကို Bear page မှာဖွင့်လို့မရအောင်သူလုပ်ထားရယ်ခင်ဗျာအရင်ခောက်တရားဆိုရင်သူကအာဘာအကြောင်းမို့ဘာကြောင်းမို့ဆိုတော့အကြောင်းပြတ်တွေရှိရယ်ခုတစ်ခေါက်ပါဆိုရင်ဘာမှလည်းမတက်ဘူးခုနရှင်တားကြီးနေရယ်မသုံးလို့မရတာပဲရှိရယ်ဘာမှလည်းအကြောင်းသူ့ပြတ်ချက်တွေပါရင်မရှိဘူးခင်ဗျာ
ဒါကြောင့်မို့ internet ဝန်ဆောင်မှုပေးနေတဲ့ရတနာဘုံ teleport ကိုဆက်သွယ်မေးမြန်းတော့ရှစ်လေးလုံးနှစ်ပတ်လည်ကာလမှာစတင်ဖြစ်ခဲ့တဲ့အကြောင်းပြောပေမဲ့ဘယ်အချိန်ပြန်ကောင်းလာမလဲဆိုတာကိုတော့မပြောပါဘူးအခုလိုဖြစ်ရတာကလည်း internet line တွေကိုပြန်လဲမွန်းမံနေတဲ့အတွက်အခုလိုမျိုး line တွေနှေးကွေးပြတ်တောက်နေတာပါလို့ရတနာဘုံကတာဝန်ကျဝန်ထမ်းတဦးကဖြေပါတယ်
နဲ့ server လေး maintenance လုပ်နေတယ်ရတဲ့နေရာရမရတဲ့နေရာလေးမရအဲ့လိုဖြစ်နေရတယ်အကုန်လုံးလည်းမဟုတ်ဘူးမှအခုတော့မှကျွန်တော်တို့ service လမ်းမေးတာဒီဘက်ကဖုန်းတွေမနိုင်တော့လို့လေအလွဲလို့လည်းမရတော့လို့ဘာဖြစ်တာလဲပြောလို့ရအောင်ဆိုပြီးမေးထားတာမှအဲ့လို maintenance လုပ်နေလို့ပေါ့နော်ဟိုလိုတုံးကပြတ်သွားတာတော့မဟုတ်ဘူးအဲ့လိုမျိုးတက်လိုက်ကြတာအဲ့လိုမျိုးဖြစ်နေတယ်တဲ့
ဒါပေမဲ့မြန်မာနိုင်ငံမှာကအများပြည်သူစိတ်ဝင်စားမဲ့နေရက်တွေဆိုရင်အခုလိုအင်တာနက်ဆက်သွယ်မှုတွေကိုနှေးကွေးပစ်တာမျိုးပြည်ပနဲ့ဆက်သွယ်နိုင်မဲ့ဆက်သွယ်ရေးလုပ်ငန်းအလုံးကိုထိန်းချုပ်ပစ်တာမျိုးရှိနေကြမို့အခုတခါလဲပြီးခဲ့တဲ့ရှစ်လေးလုံးနေ့မတိုင်ခင်ကတည်းကအင်တာနက်တွေနှေးကွေးသွားတာဖြစ်တယ်လို့လဲအင်တာနက်သုံးသူတွေကပြောပါတယ
်။သူသိမ့်ပြဘူးဆိုရင်စိတ်ပြတယ်ပေါ့နော်။သူအောက်ပဲစာချင်းတော့ဖြစ်ရဲ။ဟောဒါသူနဲ့သားသတာဖြစ်ဘူးလို့ဖြစ်ပြီးသူပိတ်တယ်ဗျာ။ဥပမာတော့ပြောပြမယ်။မြန်မာ network ဆိုရဲဒီ British Council ပေါ့နော်။British Council က support လုပ်တဲ့ network ဒီတဲ့တခုဆိုရင်ဗျာအဲရဖွင့်လို့မရအောင်သူကဖိတ်ထားတယ်အဲ့ဒါဆိုရင်ဒီမှာဆိုရင်ဘာမှမတင်ဘူးဗျာငငယ်ချင်းပတ်သက်တာလို့မတင်ဘူးဟိုတမန်ဟာကြီးပဲတင်နေပေါ့နော်တမန်ဒီ education ဘာလို့ပတ်သက်တာတင်နေဒါပေမဲ့သူကအဲ့ဒါကိုဖိတ်ထားတယ်ပေါ့နော်သူကလည်းဆန့်ကျင်တဲ့ဟိုအဖွဲ့အစည်းဘာကြီးနဲ့ပတ်သက်တာဆိုရင်သူဖိတ်ထားတယ်ဖိတ်ထားတယ်ပေါ့နော်သူကအနေဖြစ်လာမယ့်အချိန်တော့ဘာလို့ connection ကိုချုပ်ပြတတ်တယ်ဘာမှတော့လို့မရအောင်လုပ်ချက်တယ်အချို့ချိန်တော့ connection ကိုနှိပ်ပြတတ်တယ
်တခါရက်တိကျမကျညာသေးပေမဲ့ရွေးကောက်ပွဲကိုဒီနှစ်ထဲကျင်းပပေးမယ်လို့ဆိုလေတော့နှစ်ကုန်ကန်နေပြီမို့အာနာပိုင်တွေကပြည်တွင်းရောပြည်ပကိုပါအလွယ်တကူဆက်သွယ်နိုင်မဲ့ internet line တွေနဲ့အပြင်အခြားဆက်သွယ်ရေးတွေအားလုံးကိုပို့ပြီးထိန်းချုပ်လာမှတည်ကြတယ်လို့လည်းမြင်ကြပါတယ်
ဒီကြောင်ပြောရရင်ဖြစ်ဖို့လည်းများပါတယ်။ဒါပေမဲ့ဆိုမီဒီယာဘန်းတွေရောဒီအင်တာနက်ဘန်းတွေရောဟောအကုန်ကြိုးစားမယ်။မီဒီယာရောထိန်းချုပ်မယ်ဆိုတာသူကလည်းအခုပြောလို့ရတယ်အဲဒါပေါ့။အင်တာနက်ကောင်သိရတယ်မယ်။သူကအဓိကအင်တာနက်ကိုသူကကြောက်ဆုံးတယ်။ဆက်ပြေးကြပါရဲ့။အင်တာနက်ကောင်ကသူပြိမာပဲ။ရေရွက်ကောက်ပွဲဘာလို့လဲ။ပြိမာတော့ဒါအသေးချာပေါ့ပြိမာပဲ။
ဒါကတော့ internet အသုံးပြုတဲ့ရန်ကုန်ကလူငယ်တူပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာရတနာဘုံ teleport နဲ့မြန်မာဆက်သွယ်ရေး MPT အပြင်မြန်မာ infotech တွေကတနိုင်ငံလုံးကိုအဓိက internet ဝန်ဆောင်မှုပေးနေကြတဲ့ကုမ္ပဏီကြီးတွေဖြစ်ပြီးရတနာဘုံကရန်ကုန်မှာလူအသုံးများဆုံးဖြစ်ပါတယ်ဝန်ဆောင်မှုစရိတ်တွေကိုမြန်မာဆက်သွယ်ရေး MPT တခုကိုပဲမြန်မာကျပ်ငွေနဲ့ပေးဆောင်ရတာဖြစ်ပြီးတော့ကျန်တဲ့ကုမ္ပဏီတွေကိုတော့ FEC နဲ့ပေးဆောင်ကြရတာဖြစ်တယ်လို့မျက်နှုံးမြင်ပေါ်မှာပူတီးပြီးတော့လည်းပေးဆောင်ကြရတာဖြစ်ပါတယ်internet ဆိုင်တွေမှာတော့ပိတ်ပင်ထားတဲ့သတင်းစာမျက်နှာတွေကိုဖွင့်မကြည့်ကြဘူးဆိုတဲ့စာတွေကိုကတ်ပြီးတော့အထုသတိပေးထားသလို internet ဆိုင်တွေကိုလည်းအာဏာပိုင်တွေကအမြဲစောင့်ကြည့်စစ်ဆေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာ internet blogger သမားတွေသတင်းသမားတွေကိုဖမ်းဆီးထောင်ချအရေးယူတဲ့နိုင်ငံမို့ကမ္ဘာတဝန်းသတင်းနဲ့စာနယ်ဇင်းလွတ်လပ်မှုအစိုးရဆုံးစေနိုင်ငံထဲမှာမြန်မာနိုင်ငံဟာထိတ်ဆုံးစီးရင်ထဲမှာပါဝင်ပါတယ်မြန်မာနိုင်ငံထဲမှာသတင်းသမားတွေဟာနေ့စဉ်အာဏာပိုင်တွေကအမြဲစောင့်ကြည့်တာမျိုးတွေမထင်ရင်မထင်သလိုအပြစ်ပေးစစ်ဆေးတာမျိုးတွေလည်းရှိနေတာမို့မြန်မာနိုင်ငံဟာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုအဖိနှိပ်ဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်အဖွဲ့ကြီးတွေကဝေဖန်ပြောဆိုနေကြတာလည်းဖြစ်ပါတယ်ရှင်